Welcome to the Voice of America in Burmese.
တော်ရရှင်ပေါင်းတနေ့တာညနေခင်းမှာမော်ပန်ပြေကြပါလေလားခင်ဗျာဗီအမေရိကန်တိုင်း2018ခုနှစ်အောက်တိုဘာလ22ရက်တနင်္လာနေ့ညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6:00ခွဲကနေ9:00အထိအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းနိုမီတာ16.25ရုပ်ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်လေးကိုတောင်းဝင်ယူတင်ဆက်သွားမှာပ
ါကျမသင်္ကီထိုက်ပါရှင်ဒီညနေခင်းသတင်းတွေကိုတော့ကိုရန်နိုင်နဲ့အတူကြီးညာပါမယ်ဆော်ဒီသတင်းတော်ဂျမဲကရှိုဂီအသက်ခံရမှုအတွက်ဝမ်းနည်းရပါကြောင်းဆော်ဒီအင်ရှိဇန်ကမိသားစုကိုဖုံးဆက်ပြောဆိုပါတယ်ရုရှားနဲ့လက်နက်ဆိုင်ရာသဘောတူစာချုပ်ကနေနှုတ်ထွက်မယ်လို့အမေရိကန်သမ္မတကပြောဆိုလိုက်တဲ့အပေါ်ရုရှားဘက်ကစိုးရိမ်ကြောင်ပြောဆိုလိုက်ပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေကြားကြရဖို့ရှိပါတယ်ရှင
်ဟုတ်ကဲ့ပါခင်ဗျာKIA ကချင်တက်နဲ့အစိုးရတက်တွေကြားအပြည့်ရညဉ့်ညံရေးဆက်လက်ဆွေးနွေးကြဖို့ကချင်ညဉ့်ညံရေးအကျိုးတော်ဆောင်အဖွဲ့ကတိုက်တွန်းနေပါတယ
်။ကျေယွန်ဂျင်းမွန်ကိစ္စပေါ်အရေးကြီးတယ်။ယွန်ဂျင်းမွန်ရှိမှပဲညဉ့်ညံရေးအတွက်ဆက်လက်ပြလုပ်လို့ရပြည့်ရလည်းလုပ်လို့ရတာဖြစ်တဲ့အတွက်ကြောင့်ပြတိုက်ပွဲမဖြစ်ဖို့တော့အများအားနှစ်ဖက်စလုံးကိုပဲကြိုးနေတာပါအဖြစ်။အဲ့ဒါမှတစ်ဖက်က
ညဉ့်ညံရေးအကျိုးတော်ဆောင်အဖွဲ့တာဝန်ရှိသူတွေပြောကြားသွားတာပါ။ဒီအကြောင်းနဲ့အတူကပ်လီပင်လယ်ပြင်မြောက်ပိုင်းမှာဖြစ်ပေါ်နေတဲ့မုံနိုင်ငယ်နဲ့ပတ်သက်ပြီးမြန်မာနိုင်ငံမှာသတိပေးချက်တွေထွက်ပေါ်နေတဲ့အကြောင်းကိုလည်းတင်ပြဖို့ရှိသလိုဒီအမေရိကန်ပြည်ထောင်စုရဲကိုဝင်ဖို့စ조사နေကြတဲ့ Honduras နိုင်ငံကလူအုပ်ကြီးဘယ်လိုအခြေအနေနဲ့ရင်ဆိုင်နေရသလဲဆိုတာကိုလည်းတင်ပြအောင်ပါပါအခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုရန်နိုင်တို့ပြောပြပေးပါအောင်ဗျာ
Sorry အရှင်းဆန်မင်းသားမိုဟာမက်ဘင်ဆယ်မန်ကဆော်ဒီသတင်းတော်ဂျမဲကာရှိုဂီရဲ့သားဖြစ်သူကိုဒီကနေ့တနင်္လာနေ့မှာတယ်လီဖုန်းဆက်ပြီးဖခင်ဖြစ်သူအသက်ခံရမှုအတွက်ဝမ်းနဲ့ကြေကွဲရပါကြောင်းပြောဆိုခဲ့ပါတယ်။သတင်းတော်ကာရှိုဂီကအောက်တိုဘာလ2ရက်နေ့တုန်းကတူရကီနိုင်ငံအစ္စတန်ဘူးကဆော်ဒီကောင်စစ်ဝင်ရုံးနယ်ကိုဝင်ရောက်သွားပြည်တဲ့နောက်အသက်ခံခဲ့ရတာပါ။တူရကီသမ္မတရစ်စစ်ထီရဲ့အာရူဝန်ကတော့သတင်းတော်တပ်ဖြတ်ခံရမှုနဲ့ပတ်သက်ပြီးဖြစ်ကြောင်းကုန်စင်ဖော်ထုတ်မယ်လို့လွှတ်တော်ကိုပြောတဲ့မိန့်ခွန်းမှာအခိုင်အမာပြောဆိုထားပါတယ်။တရားမျှတမှုရှိရေးကြိုးပမ်းနေတာဖြစ်ပြီးလုံထုံးလုံနည်းတွေအတိုင်းမဟုတ်ဘဲအမှန်တရားအတိုင်းဖော်ထုတ်မယ်လို့တူရကီသမ္မတကမနေ့တနင်္ဂနွေကအစ္စတန်ဘူးမြို့ကလူမှုစည်းဝေးပွဲမှာလည်းပြောဆိုသွားပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့လည်းမနေ့တနင်္ဂနွေနေ့မှာပဲတူရကီသမ္မတကတယ်လီဖုန်းဆက်ဆွေးနွေးပါတယ်။သတင်းတော်ကရှိုဂီအသက်ခံရမှုမှာရှင်းရှင်းလင်းလင်းဖော်ထုတ်ဖို့လိုအပ်တယ်ဆိုတာကိုခေါင်းဆောင်နှစ်ဦးတို့သဘောတူခဲ့ကြတယ်လို့လည်းတူရကီနိုင်ငံပိုင်သတင်းစာကဖော်ပြပါတယ်။တူရကီနိုင်ငံအစ္စတန်ဘူးမြို့ကဆော်ဒီအာရေဗျကောက်စစ်ဝင်ရုံအတွင်းသတင်းတော်ကတ်ရှိုဂီတပ်ဖြတ်ခံရမှုဟာဆိုရင်ဆိုးရွားလှတဲ့အမှားကြီးဖြစ်ပါတယ်လို့ဆော်ဒီအာရေဗျဘက်ကပြောဆိုလိုက်ပြီးတာဝန်ရှိသူအားလုံးကိုအရေးယူမယ်လို့လည်းကတိပြုထားပါတယ်ဆော်ဒီတရှိုရီအနေနဲ့လုံပိုင်ခွင့်ကိုကျော်လွန်လုပ်ခဲ့ကြပြီးရိုင်းဆိုင်တဲ့လုပ်ရအဖြစ်ဆော်ဒီနိုင်ငံခြားရေးဝန်ကြီးအဒဲလ်အယ်ဂျူဘဲက Fox News ရုပ်သံကိုမနေ့တနင်္ဂနွေနေ့မှာလည်းပြောဆိုထားပါတယ်ရှင်
ရုရှားနဲ့အမေရိကန်ကြားကရေးပါတဲ့ဆေးခစ်ကာလလက်နက်ဆိုင်ရာသဘောတူညီချက်ကနေနှုတ်ထွက်မယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုတဲ့အပေါ်မှာစိုးရိမ်ပူပန်ကြောင်းရုရှားဆိုရကဒီကနေ့တနင်္လာနေ့မှာပြောဆိုလိုက်ပါတယ်ဒီလောက်ရကြောင်းကဘာကြီးဟာပိုပြီးအန္တရာယ်ရှိတဲ့နေရာတစ်ခုဖြစ်သွားစေနိုင်တယ်လို့ရုရှားဆိုရကပြောဆိုတာပါရုရှားတို့ဘက်ကစာချုပ်ကိုမချိုးဖောက်ဘူးဒါပေမဲ့အမေရိကန်ပြည်ထောင်စုဘက်ကဒုံးကျည်တစ်တွေထုတ်လုပ်မယ်ဆိုရင်တော့ရုရှားအနေနဲ့လည်းမဖြစ်မနေတုံ့ပြန်မှာဖြစ်တယ်လို့ရုရှားဆိုရပြောခွင့်ရဒမီထရီပက်စကော့ကသတင်းတော်တွေကိုပြောဆိုခဲ့ပါတယ်တလပ်ပြည်နျူကလ িয়ার လက်နက်ဆိုင်ရာသဘောတူစာချုပ်အပေါ်အမေရိကန်ရဲ့အစီအစဉ်နဲ့ဖက်သက်ပြီးဒီသတင်းပတ်အမေရိကန်မျိုးသားလူမျိုးရေးချန်ပီယံဂျွန်ဘိုလ်တန်နဲ့တွေ့ဆုံဆွေးနွေးမှုမှာအချက်အလက်တွေပို့ပြီးသိရဖို့ရုရှားတာဝန်ရှိသူတွေကလိုလားနေတယ်လို့လည်းရုရှားဆိုရပြောခွင့်ရကပြောပါတယ်အမေရိကန်မျိုးသားလူမျိုးရေးအချန်ပီယံဂျွန်ဘိုလ်တန်ကဒီကနေ့တနင်္လာနေ့မှာရုရှားနိုင်ငံသားရဲ့ဝန်ကြီးဆာဂေးလက်ဘရော့ဖ်နောက်ရုရှားသမ္မတဗလာဒီမီယာပူတင်တို့နဲ့တွေ့ဆုံဆွေးနွေးဖို့ရှိနေပါတယ်ရုရှားတို့ဘက်ကဒုံးကျည်တွေတိစောက်ဆန်းစံနေတာတွေက1989ခုနှစ်သဘောတူစာချုပ်ကိုချိုးဖောက်တာဖြစ်တယ်လို့အမေရိကန်သမ္မတထရမ့်ကဆွဆွဲထားပါတယ်ဒီသဘောတူညီချက်အရအမေရိကန်နဲ့ရုရှားတို့အနေနဲ့ကီလိုမီတာ900ကနေ9000ကျော်ဖြစ်နိုင်တဲ့နျူကလ িয়ার ဒုံးကျည်တွေတိစောက်မှုဆန်းစံမှုနဲ့ထိုးလောင်မှုအလုံးကိုတားမြစ်ထားရလဲဖြစ်ပါတယ်ခင်ဗျာ
အာဖဂန်နစ္စတန်နိုင်ငံမှာမနေ့တနင်္ဂနွေနေ့ကလွှတ်တော်ရွေးကောက်ပွဲတွေကိုဒုတိယနေ့အဖြစ်ကျင်းပခဲ့ပြီးမဲဆန္ဒရှင်အများစုမဲပေးခွင့်ရခဲ့ကြပါတယ်လုံးဝမဖွင့်နိုင်ခဲ့တဲ့မဲယုံတွေရှိသလိုမဲပေးဆက်ချုပ်ယွင်းတာတွေအပါအဝင်အခက်အခဲတွေရှိခဲ့ပေမဲ့လည်းစနေနေ့တနင်္ဂနွေနေ့ကျင်းပတဲ့ရွေးကောက်ပွဲတွေမှာတော့မဲဆန္ဒရှင်၄သန်းမဲပေးခဲ့တယ်လို့ရွေးကောက်ပွဲတာဝန်ရှိသူတွေကပြောပါတယ်မဲပေးဖို့မှတ်ပုံတင်ထားသူက၉သန်းနီးပါးရှိပါတယ် အကြမ်းဖက်မှုတွေကြောင့်ရွေးကောက်ပွဲအပေါ်ထိခိုက်စေခဲ့တာပါ။ AFP သတင်းအေဂျင်စီကသူပြုစုထားတဲ့စည်းရုံးအရပြီးခဲ့တဲ့စနေနေ့ကရွေးကောက်ပွဲနဲ့ဆက်စပ်တဲ့အကြမ်းဖက်မှုတွေကြောင့်လုံခြုံရေးဝန်ထမ်းနဲ့အရသားသေဆုံးထိခိုက်ဒဏ်ရာရမှုက300နီးပါးရှိတယ်လို့ဖော်ပြပါတယ်။ဒီရည်အတွက်ဟာဆိုရင်ပြည်ထရေးဝန်ကြီးဌာနကနောက်ဆုံးဖော်ပြတဲ့အရေးအတွက်ထက်၄စာပုံများတာဖြစ်ပါတယ်။မဲယုံတွေကိုရောရွေးကောက်ပွဲဆိုင်ရာလှုပ်ရှားမှုအလုံးကိုပါတိုက်ခိုက်မယ်လို့တာလီဘန်ဘက်ကလည်းအကြိမ်ကြိမ်ချင်းချောက်ခဲ့တာပါ။အာဖဂန်သမ္မတအာရှရက်ဂါနီကတော့မဲဆန္ဒရှင်တွေကိုကျေးဇူးတင်တယ်လို့မနေ့တနင်္ဂနွေနေ့ရုပ်သံမင်းကွန်းမှာပြောဆိုသွားပါတယ်။အာဖဂန်ပြည်သူတွေအနေနဲ့ချင်းချောက်သတိပေးမှုတွေကိုအလျှော့ပေးမှာမဟုတ်ဘူးဆိုတာကိုရန်သူတွေကိုပြတ်တက်လိုက်တာဖြစ်တယ်လို့ရန်သူတွေကိုချင်းမုံလုံးစိမ့်နဲ့အင်းအားကိုပါပြတ်တာဖြစ်တယ်လို့အာဖဂန်သမ္မတကမင်ကွန်းမှာပြောဆိုသွားပါတယ်။ရွေးကောက်ပွဲအတွက်အပိသက်ရလတ်တွေကတော့သတင်းဘတ်တွေနဲ့ချီစောင့်ဆိုင်းရအောင်မှာဖြစ်ပါတယ်ရှင်
။အာဖဂန်နစ္စတန်နိုင်ငံကလူမျိုးရေးဆွေးနွေးပွဲကိုပြီးခဲ့တဲ့သတင်းဘက်ကကျန်းဖက်သမားတွေရဲ့တိုက်ခိုက်မှုတွင်အမေရိကန်ဗိုလ်ချုပ်တဦးဒဏ်ရာရသွားတယ်လို့အမေရိကန်ဘဏ္ဍာကွန်စစ်ဌာနချုပ်ကတနင်္ဂနွေနေ့ကထီပြလိုက်ပါတယ်။အမေရိကန်ကြီးတပ်ရဲ့ဗိုလ်မှူးချုပ် Jeffrey Smiley ဟာတနက်ကြီးစံတစ်ချက်ထိမှန်ခဲ့ပြီးအခုခါမှာဒဏ်ရာကနေပြောက်ကွင်းသက်သာလာနေပြီဖြစ်တယ်လို့ပြောပါရယ်။ဒါပေမဲ့သူ့ရဲ့ဒဏ်ရာဘလောက်ထိစိုးရိမ်စရာကောင်းခဲ့သလဲဆိုတာကိုတော့တာဝန်ရှိသူတွေကမထုတ်ပြန်ခဲ့ပါဘူး။ဗိုလ်မှူးချုပ် Smiley ဟာအာဖဂန်နိုင်ငံတောင်ပိုင်းကနေရိုးတပ်ဖွဲ့ရဲ့စစ်ဘက်ကြံပေးဖွဲ့ကိုတာဝန်ယူထားသူဖြစ်ပါရယ်။သူဟာပြီးခဲ့တဲ့ဇာတာရီနေ့ကကန်နဟာပြည်နယ်အုတ်ချွေးမှုရုံးဝဲအတွင်းမှာပြုလုပ်တဲ့လုံခြုံရေးဆွေးနွေးပွဲကိုအတွင်းလူတဦးရဲ့တိုက်ခိုက်မှုအတွင်းမှာထိခိုက်ဒဏ်ရာရသွားခဲ့တာဖြစ်ပါရယ်။တာလီဘန်တပ်ဖွဲ့ကတော့ဒီတိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်လို့ပြောကြားလိုက်ပြီးတော့ဒီတိုက်ခိုက်မှုကြောင့်ကနားပြည်နယ်ရဲမှုကြီးနဲ့ထောက်လိုင်းကြီးကဲတို့တည်ဆုံသွားခဲ့ပါတယ်။ဒီတိုက်ခိုက်မှုမှာပြစ်မှတ်ထားခံရသူတွေကတအူးကတော့အာဖဂန်နစ္စတန်နိုင်ငံမှာရှိတဲ့အမေရိကန်ရဲ့နေထိုးတပ်ဖွဲ့ရဲ့အကြီးကဲဗိုလ်ချုပ်ကြီးစကော့မီလာလည်းဖြစ်ပါတယ်ခင်ဗျာ။
American တဲ့ညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ79 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOE မြန်မာပိုင်းအစီအစဉ်ရဲ့တင်းလာနေ့ညနေခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်နေရရင်မှာအချမ်းဖက်မှုတွေဆင်းရဲမွေးတီမှုတွေကိုမခံနိုင်တော့တဲ့အတွက်ဆိုပြီးခြေချင်းခီးထွက်လာကြတဲ့ထောင်နဲ့ချီတဲ့ရွှေပြောင်းအခြေချသူတွေမနေ့တနင်္ဂနွေနေ့ညမှာတော့မက္ကဆီကိုနိုင်ငံတာပါရှဲမြို့မှာညအိတ်ရနာခဲ့ကြပါတယ်။ဟွန်ဒူရပ်စ်နိုင်ငံကအများဆုံးပါဝင်တဲ့ထောင်နဲ့ချီတဲ့ရွှေပြောင်းအခြေချသူတွေခီးနှင်လာချိန်မှာပဲအမေရိကန်ပြည်ထောင်စုကတော့ဒီလူတွေကိုမကြိုဆိုဘူးလို့သမ္မတဒေါ်နယ်ထရန့်ကထပ်ပြီးသတိပေးပါတယ်။အမေရိကန်နိုင်ငံချိုင်းဝန်ကြီးမိုက်ပွန်ပီယိုကဒီမူဝါဒကိုမနေ့ကထုတ်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။အုပ်စုလိုက်ခြေချင်းခီးနှင်လာတဲ့ရွှေပြောင်းအခြေချသူတွေအရေးအမေရိကန်ဆိုရကအနိကဆောက်ကြည့်နေကြောင်းဖြတ်တန်းသွားလာရနိုင်ငံတွေရဲ့အချုပ်အခြာအာဏာဥပဒေစည်းမျဉ်းစည်းကမ်းတွေကိုရွှေပြောင်းအခြေချသူတွေချိုးဖောက်တယ်လို့လည်းကြေညာချက်ထဲမှာစွပ်စွဲထားပါတယ်။အုပ်စုလိုက်လာနေကြတဲ့ရွှေပြောင်းအခြေချသူတွေကတချို့ကြောင့်အကြမ်းဖက်မှုတွေဖြစ်မဲ့အရေးဆိုရင်ကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးပွန်ပီယိုကပြောပါတယ်။စီစဉ်သူတို့ရဲ့နိုင်ငံရေးရည်ရွယ်ချက်တွေဖြစ်ပုံရတယ်လို့လဲအမေရိကန်နိုင်ငံခြားရေးဝန်ကြီးကပြောဆိုပေးမယ်လို့အသေးစိတ်ကိုတော့မပြောပါဘူးဒုက္ခသည်နဲ့ရွှေပြောင်းဝင်ရောက်သူတွေအရေးမက္ကဆီကိုအစိုးရရဲ့ကင်တွယ်ဆောင်ရွက်မှုအပေါ်အမေရိကန်ကထောက်ပံ့မယ်လို့လဲအမေရိကန်နိုင်ငံခြားရေးဝန်ကြီးကကတိပြုပြောဆိုထားပါတယ်ရှင
်တူရကီနိုင်ငံနောက်ဖက်ဘော်ဒရမြို့တောင်ကကန်ယူရန်နဲ့မီတာ50လောက်ကွာမှာရွှေပြောင်းခြေချသူတွေတင်ဆောင်လာတဲ့ဆက်လက်စဉ်ဒီကနေ့နှိမ့်မြုပ်သွားခဲ့ပြီးတော့လူနှစ်ဦးသေဆုံးသွားခဲ့တယ်လို့တူရကီကမ်းခြေဆောင်တပ်ကပြောကြားလိုက်ပါတယ်ဆက်လီမှာပါတဲ့လူ18ဦးကိုကယ်တင်နိုင်ခဲ့တယ်လို့ကမ်းခြေဆောင်တပ်ကပြောပါတယ်အဲ့ဒီဆက်လီမှာပါတဲ့3ဦးကကမ်းခြေကိုရောက်အောင်ကူးခတ်နိုင်ခဲ့ပြီးမဲ့2ဦးကတော့ဆင်းရဲရောက်ပြီးနောက်ပိုင်းမှာတည်ဆုံသွားတယ်လို့ကမ်းခြေဆောင်တပ်ရဲ့ကြေညာချက်ထဲမှာပြောထားပါတယ်ရှားဝေကယ်ဆယ်ရေးလုပ်ငန်းတွေကဆက်လက်လှုပ်ဆောင်ရှားဝေကယ်ဆယ်ရေးလုပ်ငန်းတွေကိုဆက်လက်လှုပ်ဆောင်နေတယ်လို့ကမ်းခြေဆောင်တပ်ဖွဲ့ကပြောပါတယ်ရွှေပြောင်းခြေချသူတွေဟာဘယ်နိုင်ငံသားတွေဖြစ်တယ်ဆိုတာကိုတော့အသေးစိတ်ထုတ်ပြန်ပြောဆိုတာတော့မရှိသေးပါဘူးဥရောပမှာပုံမကောင်းမွန်တဲ့ဘဝတစ်ခုရဖို့အတွက်အရှိလေပိုင်းနဲ့အာဖရိကဒေသမှာဖြစ်ပေါ်နေတဲ့ပဋိပက္ခအိမ်နဲ့ဆင်းရဲမွေတွေမှုကနေလွတ်မြောက်နိုင်ဖို့ထွက်ပြေးလာကြတဲ့ရွှေပြောင်းခြေချသူတွေဟာတူရကီအပါဝင်တခြားနိုင်ငံတွေကနေတဆင့်ဥရောပကိုသွားရောက်နေကြတာဖြစ်ပါတယ်ခင်ဗျာ
။မြောက်ကိုရီးယားတောင်ကိုရီးယားနဲ့ကုလသမဂ္ဂကုကဲရေးတပ်ဖွဲ့တို့ဒီကနေ့တနင်္လာနေ့မှာတွေ့ဆုံပြီးကိုရီးယားစစ်မဲ့ဆုံအတွင်းကပူရဲလုံခြုံရေးအေရီယာမှာလက်နက်ဖြုတ်သိမ်းရေးအစီအစဉ်ကိုထပ်ပြီးဆွေးနွေးကြပါတယ်။ဒီရီမန်းချက်ပြည်မြေရဲ့အတွက်တတိယအချိန်ကိုရီးယားနှစ်နိုင်ငံထိပ်သီးဆွေးနွေးပွဲမှာ လက်မှတ်ရေးထိုးခဲ့ကြတဲ့အလုံးစုံစီးရေးဆိုင်ရာသဘောတူညီချက်ကိုအကောင့်ထဲပေါ်နိုင်မဲ့နည်းလမ်းတွေကိုပြီးခဲ့တဲ့သတင်းပတ်က၃ပွင့်ဆိုင်ဆွေးနွေးခဲ့ကြပြီးတဲ့နောက်ဒီကနေ့ထပ်ပြီးတော့တွေ့ဆုံတာဖြစ်ပါတယ်။လက်တလောတန်တမာရေးချိုးပန်းမှုကိုထောက်ပံ့ပေးရေးအတွက်ကုလသမဂ္ဂကုကဲရေးတပ်ဖက်ကလက်ရုံးညီတွေဖြစ်အောင်ဆောင်ရွက်မယ်လို့ကုလတပ်ဖွဲ့ရဲ့ဒုတိယတပ်မှူးဒုတိယဗိုလ်ချုပ်ကြီးဝင်းအိုင်ရီကပြောပါတယ်။ကိုရီးယားနှစ်နိုင်ငံကြားစစ်အင်အားတင်းတင်းကြပ်ကြပ်ချထားမှုကနေငြိမ်းချမ်းတဲ့ဇုံတစ်ခုအဖြစ်ရှေ့ရှုပုံဖော်လာတာနဲ့အတူကုလသမဂ္ဂကုကဲရေးတပ်ဖွဲ့အနေနဲ့ထိထိရောက်ရောက်ပါဝင်ဆောင်ရွက်ဖို့ကြွမ်းကျင်သူတွေကလည်းတိုက်တွန်းထားပါတယ်။ဒီကနေ့ဆွေးနွေးပွဲမှာတော့ပူရဲလုံချုံရဲ့ area အတွင်းမိုင်းရှင်းလင်းရေးအခြေအနေကိုစစ်ဆေးသုံးသပ်ဖို့လက်နက်တွေအဆောင်စခန်းတွေရုပ်သိမ်းရေးအချိန်ကာလသတ်မှတ်ချက်နဲ့လုံချုံရဲ့အဆောင်အရေးအတွက်ကိုညှိနှိုင်းရို့နဲ့ပတ်သက်ပြီးဆွေးနွေးခဲ့ကြသလိုအပြန်အလှန်စီစဉ်ရေးအစီအစဉ်တွေကိုပါဆွေးနွေးခဲ့တယ်လို့တောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနကြေညာချက်မှာဖော်ပြထားပါတယ်ရှင်
။ထိုင်ဝမ်ကျွန်းကကြော်ကြားတဲ့ကန်ယူဒန်လမ်းကြောင်းမှာတနင်္ဂနွေနေ့ကယထာတစဉ်လမ်းချော်တိမ်းမောက်ခဲ့တာမှာအနည်းဆုံးလူ18ယောက်သေဆုံးခဲ့ပြီးတော့190ကျော်တန်းရခဲ့တဲ့ပုံမှာအာနာပိုင်တွေကစုံစမ်းစစ်ဆေးမှုစတင်ပြုလုပ်နေပါတယ်။ဒီကနေ့လနေ့မှာရီလန်းခရိုင်အရှိမြောက်ပိုင်းအခင်းဖြစ်တဲ့နေရာကိုသမရဆိုင်ယန်ဝမ်ခူတိုင်တွားရောက်ခဲ့ပြီးတိဆုံးသူတွေရဲ့မိသားစုဝင်တွေကိုတွေ့ဆုံခဲ့ပါတယ်။ခီးတဲ့360ကျော်လိုက်ပါလာတဲ့ဒီယထာဟာထိုင်ပေမြို့စင်ကြေဘုံဒေသကနေဒိုက်တွန်းမြို့အရှိတောင်ဘက်ကမြို့ကိုအသွားမှာလမ်းချော်ခဲ့တာပါ။ခီးတဲ့တချို့ကိုသတင်းဌာနတွေကမေးမြန်းတာမှာတော့သူတို့ကယထာအချိန်အရန်ပြင်တာကိုသတိထားမိတယ်လို့ပြောပါတယ်။ယထာရှစ်တွဲလုံးလမ်းချော်သွားခဲ့ပြီးတော့အဲ့ဒီတဲက၅တွဲကတော့ပက်လက်လန်မောက်သွားခဲ့တာဖြစ်တယ်လို့ကြေညာချက်မှာဖော်ပြပါတယ်အခင်းဖြစ်နေရာကိုရိုက်ယူထားတဲ့ဓာတ်ပုံတွေထဲမှာတော့ပူယမာ express ရထားကတန်လမ်းမှာတွန့်ကောက်ပြီးတွဲချော်တိမ်းမောက်နေပုံတွေကိုတွေ့ရပါတယ်တနင်္ဂနွေနေ့ညအထိရှာဖွေကြတဲ့ဧည့်တွေပြုလုပ်နေသလိုမီးမောင်းတွေဝင်ကြီးဆက်တွေတုံးပြီးလမ်းချော်တိမ်းမောက်နေတဲ့ရထားတွေကိုဖယ်ရှားနေတာဖြစ်တဲ့အတွက်ဒီနေ့လနေ့မှာတော့ရထားခီးစဉ်တွေပြန်ဆဖို့ရှင်းလင်းထားပြီးဖြစ်ပါတယ်ခင်ဗျာ
ခရစ်စတီလီလန်ခမ်းမမှာလာမဲ့လီလန်ပွဲမှာတော့ကွဲလွန်ခဲ့ပြီဖြစ်တဲ့ယူပဗေဒပညာရှင်စတီဖန်ဟော့ကင်းပိုင်ဆိုင်မှုတချို့ကိုလီလန်တင်มาဖြစ်ပါတယ်။ဒီထဲမှာဆိုရင်တော့ကြော်ချတဲ့သိပ္ပံပညာရှင်ရဲ့ဘိန်းတက်ကလထိုင်တလုံးပါဝင်มาဖြစ်တယ်လို့သူ့ရဲ့ Cambridge တက္ကသိုလ်ဒေါက်တာဘွဲ့စာတန်းမိတူ9ဆောင်တဲ့ကတစောင်းလဲပါဝင်มาဖြစ်ပါတယ်ရှင်။ Direct from Washington The
Voice of America နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်တင်ကြီးတိုင်းနဲ့ကိုရန်နိုင်တို့ပြောပြခဲ့ကြတာပါခင်ဗျာ VOA နေအခုထုတ်လွှင့်နေတဲ့ဒီရေဒီယိုအစီအစဉ်ကို VOA ရဲ့ internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းကျွန်တော်ထုတ်လွှင့်နေတဲ့တပြိုင်တည်းထဲမှာပဲဓာတ်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းပေးပို့ချက်နဲ့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ဆက်သွားပါမယ်ရင်းဦးဆုံးတော့ KIA နဲ့အပြည့်အညဉ့်ဉျဉ်ရေးကိစ္စကိုတင်ပြခြင်းပါတယ်မြန်မာတပ်မတော်နဲ့ကချင်လွတ်လပ်ရေးတပ်မတော် KIA တို့ကြားဗမော်မြို့မှာတိုက်ပွဲဖြစ်ပွားခဲ့ပြီးရွာသားတချို့ကိုတပ်မတော်ကထိန်းသိမ်းထားတာကြောင့်ဓာရီဟာငင်းငင်းရေးလုပ်ငန်းစဉ်အပေါ်အတားအဆီးတွေဖြစ်စေပြီး KIA နဲ့မြန်မာအစိုးရကြားအရင်ကသဘောတူထားတဲ့အတိုင်းရပ်တန့်နေတဲ့ဆွေးနွေးပွဲတွေပြန်ဆဖို့ကချင်ငင်းငင်းရေးအကျိုးတော်ဆောင်အဖွဲ့ကပြောကြားပါတယ် VOA သတင်းတော့နိုင်ကွင်းရင်ကသတင်းပေးပို့ထားတာပါ
အောက်တိုဘာလ19ရက်နေ့တုန်းက KIA နဲ့သတ်မတော်တို့ကြားတိုက်ပွဲဖြစ်ပွားခဲ့ပြီးပမော်မြို့နယ်ရွာသားတချို့ကိုသတ်မတော်ဘက်ကဖမ်းဆီးခဲ့တာနဲ့ပတ်သက်လို့နန်ခုတ်ရွာသားတို့ကခုလိုပြောပါတယ
်။အောင်းသွားတာအကုန်လုံးက6ယောက်ကျော်တော့ရှိတယ်ဗျာ။6ယောက်ကျော်ထဲမှာကျွန်တော်တို့စီးရင်အတိအကျရတာက4ယောက်။ခြံထဲ6ယောက်ကကျတော့ဒီစကိုင်းတိုင်းဘက်ကနေနန်ခုတ်ကျေးရွာကိုသူကပြောင်းမှုခြံနေမပြောခြံနေလောက်ကြတော့အဲ့ဒီမှာအလုတ်ဟိုလာလုတ်တဲ့အလုတ်တော်ကြီးပေါ့နော်။ခုဖမ်းသွားတဲ့4ယောက်ကိုကျတော့မနေ့ကတော့သတ်မတော်ကပြန်လုပေးမယ်ဆိုပြီးမှကျေးရွာဥက္ကဋ္ဌတွေနဲ့တာဝန်ရှိတဲ့လူတွေကိုလာခေါ်ပါဆိုပြီးမှသူတို့ကဟိုအချောင်းချားတွေလို့တီးရတယ်။ဖမ်းခံရတာတော့19ရက်နေပေါ့။လုပေးမယ်လို့ပြောတာမနေ့တုန်းကပေါ့
။အဖမ်းဆီးခံရွာသားတွေမနေ့ကပြန်လည်လွတ်လာပြီလို့တခြားဒေသခံလူကပြောပါတယ်။အချင်းပြည်နယ်တွင်းတပ်မတော်နဲ့ KIA ကြားတိုက်ပွဲတွေမကြာခဏဖြစ်ပွားလျက်ရှိပါတယ်။တိုက်ပွဲတွေကြောင့်ယုံကြည်မှုပြတ်ရင်းပြီးငင်းချမ်းရေးလုပ်ငန်းစဉ်တွေထိခိုက်လာနေတယ်လို့ကချင်ငင်းချမ်းရေးကျိုးတော်ဆောင်ဖွဲ့ကဦးဆန်းအောင်ကပြောပါတယ
်ကျွန်တော်ကတော့ဒီနေ့ဘောတော့ငြင်းတမ်းတောင်းဆိုနေတာပါဗျာကျွန်တော်အနေနဲ့ကတော့နှစ်ဖက်စလုံးကိုငြင်းတမ်းပဲဒီတိုက်ပွဲမဖြစ်ဘူးတိုက်ပွဲဖြစ်တယ်ဆိုတာယုံကြည်မှုပြတ်ရစေတဲ့ဖြစ်တဲ့ကြောင့်ယုံကြည်မှုဒီဆောက်ဖို့ကရည်ကြီးရဲ့ယုံကြည်မှုရှိမှပဲငင်းချမ်းရေးတွေဆက်လက်ပြတ်လို့လို့ရပြည့်ရလဲလို့လို့ရတာဖြစ်တဲ့အတွက်ကြောင့်ဒီတိုက်ပွဲမဖြစ်ဘူးတော့ငြင်းတမ်းနှစ်ဖက်စလုံးကိုပဲကြိုးနေတာပါဗျာအဲ့ဒါမှတစ်ခါကဟောက်ဖြစ်လာရင်တော့တိုက်ပွဲတွေဆက်ဖြစ်ဖြစ်လာတဲ့အခါကျတော့ငင်းချမ်းရေးတွေလည်းဒီအနောက်ဆက်တဲ့အသာစီတဲ့ငင်းချမ်းရေး
ပြီးခဲ့တဲ့အောက်တိုဘာလ9ရက်နေ့ကလည်းအစိုးရငင်းချမ်းရေးကိုယ်စားလှယ်ဖွဲ့နဲ့ မြောက်ပိုင်းမှာအမေဖွဲ့တို့တရုတ်ပြည်သူသမ္မတနိုင်ငံယူနန်ပြည်နယ်ကုမင်းမြို့မှာတွေ့ဆုံပြီးရပ်တနေတဲ့ဆွေးနွေးပွဲလမ်းကြောင်းကိုပြန်လည်စတင်ဖို့သဘောတူခဲ့ကြပါတယ်။ဒါပေမဲ့အခုထိတော့နှစ်ဖက်ဆွေးနွေးပွဲတွေဆက်ပြီးကျင်းပနိုင်ခြင်းမရှိသေးပါဘူး။ငင်းချမ်းရေးလုပ်ငန်းစဉ်တွေကိုပေါ်ဆောင်လုပ်ကိုင်နေတာဟာအားရဆရာနေသားမတွေ့ရသေးဘူးလို့ကရှင်ငင်းချမ်းရေးကျိုးရဆောင်ဖွဲ့ကဥဆောင်အောင်ကဆက်ပြောပါတယ
်။လက်တွေ့ပေါ်ဆောင်မှုမှာအားနည်းတယ်အစီအမံတမ်းတော်နဲ့ပေါ်ဆောင်မှုလည်းအားနည်းနေတယ်ဆိုတဲ့အခါကျမရက်တဲ့လို့လည်းအဲ့ဒီပုံမှာလည်းယုံကြည်မှုတိုင်းတာတစ်ခုရှိရနေတယ်ပြီးရင်အပြင်းမရက်တဲ့လူတွေရဲ့ပုံမှာသစ္စာနဲ့အနေထားတွေရှင်ရှင်သစ္စာနဲ့ဆက်သွယ်မှုကဟိုအရင်လိုခက်ဆက်စိတ်တွေမဟုတ်တဲ့အခါကျော်ဖြစ်ဖြစ်ဖြစ်တဲ့အခါကျော်အကြလိုင်းတို့ကယုံကြည်မှုကမင်းလာတာဆက်လို့နေဆန်းရွက်တဲ့အခါကျတော့အားမရတာတော်တော်ဘူးတော့အင်းနဲ့အားဆိုင်မှာပဲ
ပမောမျိုးနဲ့နန်ခုံနဲ့အောင်မြင်သာကြည်ဝသားတွေကရွာသားတွေကိုဖမ်းဆီးခဲ့တဲ့လောက်ရနဲ့ပတ်သက်လို့လဲဒါဟာလူခွေကျူးလွန်မှုတရားလို့ဥဆောင်အောင်ကပြောပါတယ
်။ဘယ်ဖွဲ့စည်းပွဲဖြစ်ဖြစ်ပေါ့လေအပြည်သူလူထုကိုဖမ်းဆီးတဲ့တပ်ဖြတ်တဲ့နှိစက်တဲ့ဆိုတော့ဒါလူခွေကျူးပေါ့တာဒါတော့ဘယ်လိုမှမဖြစ်တဲ့ဟာမလိုလားတဲ့ဖြစ်ပါဘူး
။ပြီးခဲ့တဲ့အောက်တိုဘာလ17ရက်နေ့မှာလဲပမောမျိုးနဲ့စင်ဘူမျိုးနဲ့ကွယ်ခေါင်းမေးရွာဘက်မှာကရင်ဦးတမရှိတိုင်ရင်ငန်းနဲ့တမရတို့ကြားတိုက်ပွဲဖြစ်ပွားခဲ့ပါတယ်။တိုက်ပွဲဖြစ်ပွားခဲ့တဲ့အတွက်ဒေသခံကြေးဝါးသားတွေကလည်းစစ်ဘေးလွတ်ရာတောတောင်ဘက်ကိုတင်းကြောင်ခဲ့ကြရပါတယ်။အောက်တိုဘာလ19ရက်နေ့ကပဲနိုင်ငံတော်သမ္မတကပုတ်ကိုစောအောင်ဆန်းစုကြည်ကချင်ပြည်နယ်မြစ်ကြီးနှမ်းမြို့ကိုသွားရောက်ပြီးစစ်ဘေးကြောင့်နေရဆွတ်ခွာထွက်ပြေးသူတွေအတွက်ယာယီကယ်ဆယ်ရေးစခန်းကိုသွားရောက်ပြီးတော့ထောက်ပံ့ငွေနဲ့ပစ္စည်းတွေပေးအပ်ခဲ့ပါတယ်။နေရဆွတ်ခွာနေရတဲ့ပြည်သူတွေကိုကိုယ်ရကိုယ်ရမှာအေးအေးချမ်းချမ်းနေထိုင်ဖို့အများဆုံးကြိုးစားသွားမယ့်အကြောင်းသတိပေးပြောဆိုခဲ့ပါတယ်ခင်ဗျာ
။ထိုင်းချေဆိုင် VOA သတင်းတော့နိုင်ကွင်းရင်ဖြစ်ပါတယ်။အခုတော့ရာသီဥတုသတိပေးချက်နဲ့ပတ်သက်ပြီးတင်ပြခြင်းပါလဲကပလီပင်လယ်ပြင်မြောက်ပိုင်းမှာဖြစ်ပေါ်နေတဲ့လီဖီအားနည်းရံဝန်းဟာဆက်လက်တည်ရှိနေမှာဖြစ်ပြီးဒီရက်ပိုင်းအတွင်းမြန်မာနိုင်ငံအောက်ပိုင်းမှာမိုးရွာပြီးရေကြီးရေလျှံတာတွေဖြစ်ပေါ်လာနိုင်တယ်လို့မိုးလေဝသနဲ့ဇလဗေဒဦးစီးညွှန်ကြားမှုဦးစီးဌာနကသတိပေးနေပါတယ်ဒါအပြင်ပြည်သူလူထုထိတ်လန့်အောင်မိုးလေဝသနဲ့ငလျင်ဆိုင်ရာသတင်းမှားတွေဖြန့်ချိနေတာကိုအရေးယူနိုင်ဖို့ဥပဒေရေးဆွဲနေတယ်လို့လဲတာဝန်ရှိသူတွေကပြောနေပါတယ် VOA သတင်းတော့ကိုထက်အောင်ခန့်ကသတင်းပေးပို့ထားတာ
ပါကပလီပင်လယ်ပြင်မြောက်ပိုင်းမှာဖြစ်ပေါ်နေတဲ့လီဘီယာနဲ့ရဝန်ဟာမုန်တိုင်းငယ်ဖြစ်နေမြန်မာနိုင်ငံမြဝကျွန်းပေါ်ဒေသကိုဖျက်ဆီးဝင်ရောက်ခဲ့ပြီးမုန်တိုင်းရှိန်ကြောင့်မြန်မာနိုင်ငံအောက်ပိုင်းဖြစ်တဲ့ရန်ကုန်ပဲခူးနေပြည်တော်မကွေးရှမ်းပြည်နယ်တို့မှာဒီအပိုင်းမိုးရွာသွန်းနိုင်တဲ့အကြောင်းမိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကသတိပေးထားပါတယ်မုန်တိုင်းဝင်ရောက်သွားပြီမဲ့လေလီဘီယာနဲ့ယဝန်ကဆက်လက်တည်ရှိနေမှာဖြစ်တယ်လို့သတင်းထုတ်ပြန်ထားပါတယ်။ဒါအပြင်လပြည့်ဒီအတက်တဲ့ရေလေရောက်တော့မှာဖြစ်လို့အနေမိုင်းနေရာတွေမှာရေကြီးရေလျှံတာတွေဖြစ်ပေါ်နိုင်ပါတယ်။လီဘီယာနဲ့ယဝန်နဲ့ပတ်သက်လို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးကျော်စိုးက
မြန်မာရှင်ဘော်ဒီတော်ဝင်ရောက်ခဲ့ကျွန်တော်ဝင်ရောက်သွားပြီးဒါနဲ့တော့ဒီတော့လီဘီယာနဲ့ယဝန်အနေနဲ့ဆက်ရှိနေတယ်။သူရဲ့အခြေအနေကြောင့်လို့ကျွန်တော်တို့နေရာစီစီကနေနေရနေပြတော့မိုးရွာနေနေနေရရှိပါရောတဲ့ဥစ္စာတော့သူကတော့ဒီ25ရည်နှစ်လောက်ထိတော့သူရှိနေဟုတ်ခင်ဗျာမိုးရွာတော့ဆိုနေโอเคဒီအခုကတော့ဒီအချိန်ညောင်းလို့ဘောနော်ဒီအချိန်ညောင်းလို့ဒါဒီဟိုဒီပြန်နဲ့ရုံဝင်အချိန်ညောင်းဒီကာလနေမှာတော့ဟိုမိုးကတော့ဒီဒေါ်နံတော့မပြတ်သေးဘူးဘောနော်အများဆုံးဖြစ်တော့ဒီမှာတော့မှကျတဲ့တနည်းအားဖြင့်ဆိုဒီကာလနေမှာကျွန်တော်တို့မင်္ဂလာပင်လုံးမှာဒီပြန်နဲ့ရုံဝင်မိုးတိုင်းနေဖြစ်တဲ့အချိန်မှာလည်းမိုးရွာတယ်ဘောနော်ဒီကောင်တောင်တရုတ်ပင်နေချိန်မှာအဲ့ဒီလိုအနာရူမုန်တိုင်းနေဖြစ်တဲ့ဆိုရင်သူရဲ့မုန်တိုင်းကျွင်းနေတင်ကြရီမြန်မာနိုင်ငံဖြစ်လို့ရှိမှလည်းပိုးရွာတယ်ပါလေဟုတ်ကဲ့ဒီကာနာတွေမှာတော့ဟိုဘာလို့ရေကြီးနေကြီးထားတော့မရှိဘူးပေါ့နော်ဒါပေမဲ့ဒီကာနာတွေမှာသတိပြုရမှာဒီတိုက်ပေါ့နော်ဒီအတက်ကြနေရှိတဲ့ကြောင့်လို့တော့ဒီဟိုကျော်တဲ့အနေထားလေးနဲ့ဒီတက်တဲ့ဥစ္စာပေါ့ဒီတက်တဲ့ဥစ္စာရှိတာနဲ့တော့ဒါရေပြည့်ရှံမှုတော့ဖြစ်နိုင်တယ်ရေပြည့်ရှံမှုဖြစ်တော့ဒီရတော့တော့တေကုန်နှစ်ချိန်ကြနှစ်ချိန်ကြဩဒီတက်တဲ့ချိန်နဲ့မိုးရတဲ့ချိန်ပေါင်းသွားတဲ့ချိန်ကြတော့ဒီပြည့်ရှံမှုဖြစ်နေပြီးသားတော့ဒီပြန်ကြတာနဲ့သူကရှင်ပြန်ကြသွားမယ်နေဆောင်ပြီပေါ့နော်အဲ့လိုတော့ရှိပါတယ်ဟုတ်ကဲ့
ဒီတော့တွင်ရန်ကုန်မှာဒီအပိုင်းငလင်းလောက်ခတ်မယ်ဆိုပြီးလူမှုကွန်ရက်ဆာမျက်နှာမှာသတင်းမှဖြန့်ညင်နေတာရှိတာကြောင့်ဒီလိုသတင်းမှတွေကိုမယုံကြည်ဖို့နဲ့စိုးရိမ်မှုလွန်ကဲတာတွေမဖြစ်ဖို့အစိုးရတာဝန်ရှိသူတွေဘက်ကသတိပေးပါတယ်အခုလိုသတင်းမှတွေဟာအစိုးရရန်နေရာနဲ့ဌာနကိုနာမည်ပြောင်းလှုပ်ဆောင်တာတွေဖြစ်နိုင်တဲ့အတွက်အရေးယူဆောင်ရွက်ဖို့ဥပဒေရေးဆွဲပြင်ဆင်နေရလို့လဲဥကျော်စိုးကပြောပါတယ
်အဓိကတော့ဟိုညီငယ်ကတော့ဟောပေါ့နော်ဒီဟိုဂျိုတင်ဆာမလို့မြင်ရနိုင်ဘူးပေါ့နော်ဥပဒေတွေကဘာလို့မှဒီမှာဂျိုတင်ဆာမလို့မြင်ရနိုင်တယ်ပေါ့နော်ဒီဒီလိုဒီဟောပေါ့ဒီမိုးလေဝသနဲ့ပတ်သက်ပြီးညီငယ်နဲ့ပတ်သက်တာပဲဖြစ်ဖြစ်ညီငယ်နဲ့ပတ်သက်တာပဲဖြစ်ပေါ့နော် ့ကိုလာဟာရီကတော့ဒီဟိုလက်ရှိမှာတော့ဟိုတော်တော်များများလုပ်နေကြတော့ဗောနော်အဓိကတော့ဒါဒီတချို့ကလည်းဒါအစိုးရရန်နေရဟိုနောက်ချက်ပြီးခြင်းနဲ့အနေထားမျိုးနဲ့ဆောင်ရတော့ဗောနော်တချို့ကလည်းဌာနဟောအမျိုးကိုတိုက်ခိုက်ခြင်းနဲ့အနေထားမျိုးတွေနဲ့ဆောင်ရတဲ့အနေထားမျိုးတွေဗောနော်ရရအောင်တော်တော်လေးနဲ့ဟိုကျေပြန့်တော့ကျေပြန့်တဲ့အနေအထားမျိုးရှိတဲ့အချိန်ညတော့ဒီအနေနဲ့ပြသက်ပြီးတော့လက်ရှိမှာတော့ကျွန်တော်တို့ကဒီမဆောင်ဟိုဘောနော်အရင်ယူတွေပါတယ်တော့ကျွန်တော်တို့မဆောင်ရနိုင်ဘူးအခုကျွန်တော်တို့ဒီနေရာလေးဟိုဆောင်ရနိုင်ဖို့တော့ကျွန်တော်တို့တော့ဆွဲနေပါတယ်ဥပဒေဆွဲနေပါတယ်ဒီဥပဒေတွေဒီဥပဒေတွေထားရစင်တော့ဒီနေရာလေးကိုကျွန်တော်တို့ကောင်းမစွာခိုင်တယ်နိုင်မယ့်အနေအထားမျိုးတော့ရှိပါတယ်ခင်ဗျာဟုတ်ကဲ့
ဒီကနေ့ရန်ကုန်မြို့နေရာချို့မှာမိုးရွာသွန်းပြီးအနေမန်းရက်ွက်တွေဖြစ်တဲ့အင်းစိန်မယံကုန်တောင်ဝေတို့မှာနေအိမ်တချို့တဲကိုရေတွေဝင်ရောက်ခဲ့ပါတယ်။ရန်ကုန်တိုင်းဒေသကြီးလိုပဲပဲခူးတိုင်းဒေသကြီး၊အေရဝီတိုင်းဒေသကြီး၊ရခိုင်ပြည်နယ်နဲ့မွန်ပြည်နယ်တွေမှာနေရာကွက်ပြီးမိုးကြီးနိုင်တယ်လို့သတိပေးချက်ထုတ်ပြန်ထားတာပါ။စကိုင်းတိုင်းဒေသကြီး၊ကချင်ပြည်နယ်နဲ့ချင်းပြည်နယ်တွေမှာနေရာကွက်ကြားတနင်္လာရီတိုင်းဒေသကြီး၊ရှမ်းပြည်နယ်မြောက်ပိုင်းတို့မှာနေရာကျဲကျဲမန္တလေးတိုင်းဒေသကြီး၊မကွေးတိုင်းဒေသကြီး၊ရခိုင်ပြည်နယ်၊ကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရာစိတ်စိတ်နဲ့နေရာအနှံ့ပြားမိုးထစ်ချုံရွာနိုင်ပါတယ်။ကမ်းဦးနဲ့တခြားနယ်ကမ်းလွန်ပင်လယ်ပြင်တွေမှာမိုးတက်လီပင်တွေကြာရောက်ပြီးမြေပြင်လေတနအီမိုင်40ဒီတိုက်ခတ်နိုင်လို့ကိုးပေကနေဆက်နေပေးသည့်ရှိနိုင်တယ်လို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနရဲ့သတိပေးနှိုးဆော်ချက်မှာဖော်ပြထားပါတယ်ခင်ဗျာ
။တို့ရှိမှာခင်ဗျာ။အရပ်ဖတ်လူမှုအဖွဲ့အစည်းတွေလူမှုအခြေပြုလူမှုအဖွဲ့တွေအားကောင်းခိုင်မာမှုဆိုတာဟာဒီမိုကရေစီစနစ်စိတ်ချခိုင်မာစေဖို့အကြောင်းအရာတစ်ခုလည်းဖြစ်ပါတယ်။ဒါကြောင့်လည်းပဲဒီမိုကရေစီအသွင်ကူးပြောင်းနေတဲ့မြန်မာနိုင်ငံမှာအရပ်ဖတ်လူမှုအဖွဲ့အစည်းတွေအားကောင်းခိုင်မာတဲ့အနေအထားကိုခုရောက်လာပြီလို့ဆိုနိုင်ပါသလား။နောက်အုပ်ချုပ်ရေးအာဏာပိုင်တွေဘက်ကရောဒီအရပ်ဖတ်လူမှုအဖွဲ့တွေပေါ်မှာဘယ်လိုသဘောထားရှိလဲ။မြန်မာအရပ်ဖတ်လူမှုအဖွဲ့အစည်းတွေဘက်မှရောဘယ်လိုမျိုးအခက်ကြုံမှုတွေရှိနေပါသေးလဲ။ဒီအရပ်ဖက်လူမှုအဖွဲ့တွေနဲ့အာဏာပိုင်တွေရဲ့ဆက်ဆံရေးတစိတစောင်းကိုလာမယ့်အင်္ဂါနေ့ညဒဲလီလိုက်အစီအစဉ်မှာဆွေးနွေးကြပါမယ်။ပါဝင်ဆွေးနွေးမြင်းများလိုတဲ့သတင်းရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုပြီးပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်လွှင့်တုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မိကွန်းကိုဆွေးနွေးလိုတာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပြီးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-232-382-9994ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမှန်ကြမယ်တော့ရှိတယ်ကိုကျူးဇူးပါတယ်ခင
်ဗျာ။မနက်ဖြန်အင်္ဂါည VOA ရဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်မှာတော့ရှင်တွေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာ။အခုတော့နိုင်ငံတကာထိတန်းရောက်သတင်းလွှာတစ်ပုဒ်ကိုတင်ပြခြင်းပါတယ်။ Honduras နိုင်ငံကရွှေပြောင်းလူအုပ်စုကြီးဟာ Mexico နိုင်ငံကတဆင့် American ပြည်တော်စုတဲကိုဝင်ရောက်ဖို့အတွက်မက္ကဆီကိုနဲ့နေဆက်ချင်းထိဆက်နေတဲ့ဂွာတီမာလာနေဆက်မှာစုပြုံရောက်ရှိနေပါတယ်။ဒါပေမဲ့အဲ့ဒီမှာအတားအဆီးအခက်အခဲတွေကြုံရပြီးတဲ့နောက်အတော်များများကတော့ Honduras နိုင်ငံဘက်ကိုပြန်လှည့်သွားကြပြီးအချို့ကတော့ဘယ်လိုနည်းနဲ့ပဲဖြစ်စေအဲ့ဒီအတားအဆီးတွေကိုကျော်လွှားဖို့မက္ကဆီကိုနေဆက်မှာပဲရှိနေကြတာပါ။ဒီရွှေပြောင်းသွားလာတဲ့လူအုပ်စုကြီးကိုမတားဆီးနိုင်ဘူးဆိုရင် Honduras, Guatemala နဲ့ Mexico နိုင်ငံတွေအနေနဲ့နောက်ဆက်တွဲအကျိုးဆက်ကိုခံစားရလိမ့်မယ်လို့အမေရိကန်သမ္မတဒိုနယ်ထရမ့်ကသတိပေးနေပါတယ်။ရွှေပြောင်းသွားလာသူအချို့ကတော့အမေရိကန်ပြည်ထောင်စုကိုမယောင်မချင်းရောက်အောင်သွားမယ်လို့ပိုင်းဖြတ်ထားတဲ့အကြောင်း VOA သတင်းတော့ Celestis Hook သတင်းလွှာကိုကိုသားညွန့်ဦးကပြောပြမှာပါ
။မက္ကဆီကိုနဲ့ဂွာတီမာလာနေဆက်သတားပေါ်ရောက်လာတဲ့ရွှေပြောင်းသွားလာနေတဲ့လူအုပ်ကြီးကိုမက္ကဆီကိုအာဏာပိုင်တွေကပိတ်ဆို့တားမြစ်ခဲ့ပါတယ်။ဒါပေမဲ့လည်းအတော်များများကတော့ဒီ Sukiret မြစ်ကိုရေကူးဖြတ်ကျော်လို့တမျိုးတချို့ကဖြစ်တယ်လို့လှုပ်ထားတဲ့ဖောင်တွေနဲ့မြောက်ပိုင်းကိုခီးဆက်ခဲ့ကြပါရတယ်။သူတို့အတွက်အင်မတန်ကိုအနေနဲ့များတဲ့စွန့်စားမှုပါပဲလို့ Honduras နိုင်ငံကဒီရွှေပြောင်းသွားလာနေသူတူဖြစ်တဲ့ Miguel က Spain ဘာသာစကားနဲ့ပြောပါရတယ
်။မြစ်ကိုဖြတ်ပြီးအတော်ကိုစွန့်စားသွားလာခဲ့ရတာပါ။ Honduras မှာနေရင်ဘဝအတွက်ကောင်းမွန်တဲ့အခွင့်အလမ်းတွေမရှိလို့အခုလိုအသက်အန္တရာယ်ကိုစွန့်ပြီးသွားလာရတာပါ။ကျွန်တော်တို့မှအနာဂတ်ဆိုတာမရှိဘူးလေ။
ဒီရွှေပြောင်းသူတွေကိုပိတ်ဆို့ထားတဲ့အပေါ်အမေရိကန်သမ္မတထရမ့်ကမက္ဆီကိုနိုင်ငံကိုကျေးဇူးတင်စကားပြောခဲ့ပါတယ
်
မက္ဆီကိုနိုင်ငံကိုကျေးဇူးတင်စကားပြောလိုပါတယ်မက္ဆီကိုနိုင်ငံရဲ့လုပ်ရက်ကအမခန်းပါပဲဒါဟာအမေရိကန်ခေါင်းဆောင်မှုကိုမက္ဆီကိုကအလေးထားတယ်ဆိုတာကြားတာပါပဲ
အမေရိကန်မက္ဆီကိုနေဆက်မှာရွှေပြောင်းဝင်ရောက်သူတွေအပေါ်အရင်ကတင်းတင်းကြပ်ကြပ်ဆက်ဆံခဲ့တာနဲ့ပတ်သက်လို့သမ္မတထရမ့်အစိုးရအဖွဲ့ဟာအဝေးပန်းခံနေရပါတယ်နေဗာဒါပြည်နယ်မှာလုပ်တဲ့လူလူစုဝေးပွဲတစ်ခုမှာလည်းဒုတိယသမ္မတဟောင်းဒီဂျိုးဘိုက်ဒန်ကဒီကိစ္စနဲ့ပတ်သက်ပြီးတော့ထပ်ပြီးပြောလာပါတယ
် What the hell is going on in America? Ripping
အမေရိကန်နိုင်ငံကြီးဘလို့ဖြစ်နေတာလဲဗျာနေစမှာဆိုလို့ရှိရင်မိဂနီရင်ဝင်တဲကခလီငယ်တွေကိုဇွတ်တင်းကိုခွာထုတ်ပစ်နေတယ်ကျွန်တော်တို့ဘာတွေလုပ်နေကြတာလဲဘာတွေဖြစ်လာနေပြီလဲဆိုပြီးတော့ဒုတိယသမ္မတဟောင်းဂျိုးဘိုင်ဒန်ကလူလူစည်းဝေးပွဲမှာပြောသွားတာပါဒီမိုကရက်တွေဟာအမေရိကန်ပြည်ထောင်စုတဲကိုရာဇဝတ်ကောင်တွေကိုဖိတ်ခေါ်နေတယ်ဆိုပြီးတော့နာဗာဒါဘာပဲလုပ်တဲ့ရီပပ်ဘလစ်ကန်မဲဆွဲစည်းဝေးပွဲတစ်ခုမှာသမ္မတထရန့်ကတံပြန်ဆွဆွဲပြောဆိုပါတယ
် and it's openly
Democrat Party ဟာကျွန်တော်တို့ဥပဒေတွေကိုချိုးဖောက်မဲ့နေဆက်မြင်းတွေကိုချိုးဖျက်မဲ့နိုင်ငံကိုလည်းဖျက်ဆီးမဲ့တရားမဝင်နိုင်ငံသားတွေကိုတန်းနဲ့ချီဖိတ်ခေါ်လမ်းဖွင့်ပေးနေပါတယ်ဒီရွှေပြောင်းလူအုပ်စုကြီးကိုသူတို့လိုလားနေပါတယ
်တမတ်ထရမ့်ဟာဒီကိစ္စကိုလာမယ့်နိုဝင်ဘာလ6ရက်ဂျာကာလာရွေးကောက်ပွဲရဲ့ငငယ်ကိစ္စဖြစ်လှုပ်လာပါတယ်မက္ဆီကိုနေဆက်ကဒီရွှေပြောင်းလူအုပ်ကြီးကိုတားမပေးနိုင်ဘူးဆိုရင်တော့အကူအညီထောက်ပံ့တွေကိုရက်ပြီးတော့ American Mexico နေဆက်ကိုလည်းပိတ်ပစ်မယ်ဆိုပြီးတော့ချင်းချောက်ထားပါတယ်
I will seal off the border before they come into this country.
ဒီလူတွေတိုင်းပြည်တွေရောက်မလာအောင်စစ်တပ်ကိုခေါ်ထုတ်ပြီးနေဆက်တွေကိုပိတ်ပစ်ရပါလိမ့်မယ်။အရန်တပ်ဖွဲ့တွေနဲ့တင်မကပါဘူးစစ်တပ်ကြီးကိုပါထုတ်လာရပါလိမ့်မယ်
။ Guatemala နဲ့ဒီ Honduras သမ္မတနှစ်ဦးကတော့ပူတဲ့သတင်းစာရှင်းလင်းပွဲလုပ်ပြီးတော့ဒီလူတွေနေရာပြန်လာကြပါဆိုပြီးတော့ဖိတ်ခေါ်ခဲ့ပါတယ
်။ Quiero asegurarle
သူတို့ကိုလက်ခံဖို့အလို့အဖွဲ့တစ်ခုကိုဖွဲ့ထားပြီးဆိုတာကို Honduras ပြည်သူတွေကိုသိစေချင်ပါတယ်။သူတို့တူချင်းဘာလို့လို့တလဲဆိုတာအပေါ်တီးပြီးသူတို့အတွက်အခွင့်အလမ်းတွေကမ်းလှမ်းဆောင်ရွက်သွားဖို့လည်းပြင်ဆင်ထားပါတယ်
။ Honduras သမ္မတ Juan Orlando Hernandez ပြောသွားတာပါ။ Guatemala သမ္မတ Jimmy Morales ကလည်းအတော်များများကတော့သူတို့ရဲ့နေရက်ကိုပြန်လာကြပြီဆိုပြီးတော့ American ပြည်တော်စုကို American စကားပြောပါတယ်။ဒါပေမဲ့လို့လည်းရွှေပြောင်းသွားလာနေတဲ့လူအုပ်ထဲကလူအတော်များများကတော့သူတို့အနေနဲ့ American ပြည်တော်စုစီကိုမရောက်ရောက်အောင်လို့နီးလန်းရှာသွားမယ်ဆိုပြီးတော့ပြောနေကြတော့မှာပဲခင်ဗျာ။
ကိုသားညွန့်ကိုတင်ပြခဲ့တာဖြစ်ပါတယ်ကျွန်တော်တို့အခုထုတ်လွှင့်နေတဲ့ရေဒီယိုအစီအစဉ်ပြီးပြီးချင်းမှာပဲ VOA မြန်မာပိုင်းကတင်ဆက်တဲ့ရုပ်မြင်သံကြားအစီအစဉ်တွေကို Asia Set 7 Jeju ကနေဖမ်းယူရှုစားနေပါတယ်အခုတော့သတင်းအချင်းချုပ်ကိုမတ်သိန်ကီထက်ကပြောပြပေးမှာပ
ါဆော်ဒီအင်ရှိဆန်မင်းသားမိုဟာမက်ဘင်ဆယ်မန်ကဆော်ဒီသတင်းထောက်ဂျမဲကာရှိုဂီရဲ့တားဖြစ်သူကိုဒီကနေ့တနင်္လာနေ့မှာတယ်လီဖုန်းဆက်ပြီးပါကင်ဖြစ်သူအသက်ခံရမှုအတွက်ဝမ်းနည်းကြေကွဲရပါကြောင်းပြောဆိုခဲ့ပါတယ်။သတင်းတောက်ကာရှိုဂီကအောက်တိုဘာလ2ရက်နေ့တုန်းကတူရကီနိုင်ငံအစ္စတန်ဘူးမြို့ကဆော်ဒီကောင်စစ်ဝင်ရုံးထဲကိုဝင်ရောက်သွားခဲ့ပြီးတဲ့နောက်အသက်ခံခဲ့ရတာဖြစ်ပါတယ်။ရုရှားနဲ့အမေရိကန်ကြားကအရေးပါတဲ့စီးခစ်ကာလလက်နက်ဆန်ရသဘောတူညီချက်ကနေနှုတ်ထွက်မယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်တဲ့အပေါ်စွရင်ပူပန်တဲ့အကြောင်းရုရှားဆိုရကဒီကနေ့ပြောပါတယ်ဒီလိုရကြောင့်ကမ္ဘာကြီးဟာပိုပြီးအန္တရာယ်ရှိတဲ့နေရာတစ်ခုဖြစ်သွားစေနိုင်တယ်လို့လည်းရုရှားအစိုးရဘက်ကပြောဆိုထားပါတယ်အာဖဂန်နစ္စတန်နိုင်ငံမှာမနစ်တင်းကနေနေ့ကလွှတ်တော်ရွေးကောက်ပွဲတွေကိုဒုတိယနေ့အဖြစ်ကျင်းပခဲ့ပြီးမဲဆန္ဒရှင်အများစုမဲပေးခွင့်ရခဲ့ကြပါတယ်လုံးဝမဖွင့်နိုင်ခဲ့တဲ့မဲယုံတွေရှိသလိုမဲပေးဆက်ချွေးရင်းတာတွေအပါအဝင်အခက်အခဲတွေရှိခဲ့ပြီးမဲ့လေစနေနဲ့တနင်္ဂနွေနေ့ကျင်းပတဲ့ရွေးကောက်ပွဲတွေမှာမဲဆန္ဒရှင်၄သန်းမဲပေးခဲ့ကြတယ်လို့ရွေးကောက်ပွဲတာဝန်ရှိသူတွေကပြောဆိုထားပါတယ်။မဲပေးဖို့မှတ်ပုံတင်ထားသူကတော့၉သန်းနီးပါးရှိပါတယ်။အာဖဂန်နစ္စတန်နိုင်ငံကလုံခြုံရေးဆွေးနွေးပွဲကိုပြီးခဲ့တဲ့သတင်းပတ်ကအကြံဖက်သမားတွေရဲ့တိုက်ခိုက်မှုအတွင်းအမေရိကန်စစ်ဗိုလ်ချုပ်တဦးဒဏ်ရာရသွားတယ်လို့ပင်တဂွန်စစ်ဌာနချုပ်ကမနေ့တနင်္ဂနွေနေ့မှာအတည်ပြုပါတယ်။အမေရိကန်ကြီးတက်ရဲ့ဗိုလ်မှူးချုပ် Jeffrey Smiley ဟာတနက်ချီစံတစ်ချက်ထိမှန်ခဲ့ပြီးအခုတော့တက်တာလာပြီလို့ပင်တဂွန်စစ်ဌာနချုပ်ကပြောဆိုထားပါတယ်ရှင်
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုမတ်တင်ဂီတိုက်ပြောပြခဲ့တာပါ။ဒီညနေအတွက်အစီအစဉ်ထုတ်လို့ရမှုကမတ်ဆွမွန်ဖြစ်ပါတယ်။အသံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Patrick Deya ဖြစ်ပါတယ်။ VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်ကိုညနေ6:00ကိုရနေ 9:00 အထိလိုင်းနူမီတာ16 19 25ရို့ကနေတင်ဆက်ခဲ့တာပါ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။နောက်ထပ်2နာရီအကြာညာ6နာရီမှာကျွန်တော်တို့တခါပြန်ဆုံရအောင်လားဗျာကျွန်တော်ညောင်ဝင်းအောင်ပ
This program has come to you from the Voice of America, Washington.